မြန်မာစစ်ကောင်စီရဲ့လုပ်ရက်တွေကိုနိုင်ငံတကာအသိုင်းအဝိုင်းကနေတညီတညွတ်ထဲဆန့်ကျင်ကြောင်းပြသကြဖို့အမေရိကန်ကထပ်မံတိုက်တွန်းလိုက်ပါတယ်။မြန်မာစစ်တပ်ဟာတရားဥပဒေစိုးမိုးရေးကိုလေးစားမှုမရှိတယ်လို့မြန်မာပြည်သူတွေရဲ့ဆန္ဒကိုလည်းလေးစားမှုမရှိတာအတွက်အမေရိကန်ဘက်ကအဓိကစိုးရိမ်နေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနဒုတိယပြောခွင့်ရဂျလီနာပေါ်တာကတောက်ကြံနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာစစ်တပ်ဟာဒါစင်နဲ့ချီတဲ့ကလေးငယ်တွေအပါအဝင်လူပေါင်းရာနဲ့ချီပြီးတပ်ဖြတ်တာနဲ့ထောင်ပေါင်းများစွာကိုတရားလက်လွတ်ဖမ်းဆီးနေတာလိုမျိုးတရားဥပဒေကိုလေးစားလိုက်နာမှုတိတ်မရှိကြောင်းပြသနေတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကမြန်မာအရေးကင်တွယ်ဆောင်ရွက်မဲ့တီးတန့်ကိုယ်စားလှယ်ခန့်ထားရှိတာမရှိပေမဲ့မြန်မာနိုင်ငံမှာလက်ရှိကျုံးနေရတဲ့အခြေအနေနဲ့ပတ်သက်ပြီးအမေရိကန်ဘက်ကအထူးစိုးရိမ်နေရစေဖြစ်ကြောင်းလည်းပြောပါတယ်။အမေရိကန်အစိုးရအနေနဲ့မြန်မာပြည်သူတွေကိုဆက်လက်အားပေးသွားမှာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်မြန်မာပြည်သူတွေခံစားနေရတာကိုသိရှိဖို့နဲ့မြန်မာစစ်တပ်ရဲ့ပြည်သူတွေအပေါ်မှာအကြမ်းဖက်မှုတွေကိုဆန့်ကျင်ကြောင်းတညီတညွတ်ထဲပြသကြဖို့ကမ္ဘာနိုင်ငံအလုံးကိုတိုက်တွန်းနေမှာဖြစ်ကြောင်းလည်းပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကလည်းတောက်ကြနေမှာပဲတရုတ်နိုင်ငံခြားရေးဝန်ကြီးရန်ကြီးချီနဲ့နှစ်နိုင်ငံအရေးကိစ္စအပြင်မြန်မာအရေးကိုပါတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့တာပါ။